စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရဲတက်မှပြီးတော့တိုက်ပွဲတွေလည်းဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်စစ်ဘေးလွတ်ရာတိတ်ဆောင်နေရသူ1000နီးပါးရှိနေကြတာမှာပုံးဆောင်နေရတဲ့ရက်ကြာလာပြီးဖြစ်တဲ့အတွက်အကူအညီတွေလိုအပ်နေကြပါတယ်။ကဏီဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်တဲကိုဒီဇင်ဘာ19ရက်ကစလို့စစ်ကောင်စီကနယ်မြေရှင်းလင်းရေးတွေလုပ်နေတာမှာဒီနေ့ဒီဇင်ဘာ29ရက်နေ့ဆိုရင်10ရက်ရှိသွားပါပြီ။ဒီ10ရက်အတွင်းမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားနေ့တိုင်းနေ့ပါတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကဏီစီရေးအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။စီရေးတော့ဒါကြောင့်နေ့တိုင်းဖြစ်နေပါတယ်ဗျာ။မုတ်သောကြီးရောနော်။မုတ်သောကြီးရောနာမှာဆက်လေးတောင်းတင်းနေပြ။နေ့ရက်ကျတော့ကျွန်တော်ဒီမုတ်သောနဲ့တက်ကြီးနဲ့ကျတော့ဟိုဘက်ကနေဘက်ကပေါ့နော်။အခုဒီမုတ်သောဘကံမှွေလို့အားရတော့ကြတော့သူတို့အဲ့မှာနောက်ချင်ရတာပြီးတော့နေကြီးဘကံကိုခုထပ်မှွေလို့မှွေနေပေါ့နော်အဲ့မှာကြီးရတာကခုလက်ဖြစ်နေတော့ကျွန်တော်27ရက်နေ့ပြီးအစားရတဲ့ဘိုးရဟုတ်ဟုတ်ကိုရမြောက်ရှိမှဒီလိုဆိုဟုတ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေတင်ဆောင်လာတဲ့ဆက်လီ6စီးဟာဒီဇင်ဘာ18ရက်နေ့ကတည်းကမုံရမြို့စိတ်ကန်းကနေထွက်ခွာလာတာကြောင့်ဒေသခံတွေကစိုးရိမ်ထိတ်လန့်နေကြပြီးစစ်ကောက်စီတပ်တွေမရောက်ခင်ကတည်းကနေရက်တွေကနေတင်းဆောင်ထွက်ပြေးနေကြပါတယ်ချင်းလွေမြကန်းဘေးကကြေးရွာ၁၀ရွာလောက်ကဒေသခံ1000နီးပါးဟာထွက်ပြေးတိမ်းရှောင်နေရတာ၁၀ရက်နီးပါးကြာမြင့်လာပြီဖြစ်တဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းအကူအညီပေးနေသူတူကပြောပါတယ
်အခုကတော့ဒုက္ခဆဲတွေကကျွန်တော်တို့အခုလောလောဆဲတွေမှာဟိုအခုမြေကန်းဘေးမှာကျွန်တော်တို့စီးရဲတင်းမာမှုတွေမြေကျောင်းရှင်တွေကရှိတော့ဟိုဘက်ကန်းဒီဘက်ကန်းမှာဟိုကျွန်တော်တို့စစ်ဘေးပြေးနေရတဲ့ဟိုအနေအထားလေးတွေရှိပါတယ်ဗျကျွန်တော်ခမန်းကတော့ကျွန်တော်တို့ဒါ1000ဝန်းကျင်နေမှာဟိုရှိပါတယ်ဗျဒီရှောင်းနေရတာကရဲ့အနေထားကဟို၁၀ရက်ဝင်း၁၀ရက်လောက်တာရှိပါပြီဗျသူကျေးရွာတွေကြာတော့လေဟိုစည်ရည်တင်မှမို့ရာချိတ်ဆက်ပြီးတော့ပြန်ယူရတဲ့ရွာတွေကိုရှိတယ်လို့ပြန်ယူလို့မရတဲ့ရွာတွေကလည်းဟိုရှိပါတယ်အဲ့မှာရှောင်းနေနေရတဲ့ရွာတွေကလည်းအခုတပတ်ဟိုကြော်ပြီးဒါ၁၀ရက်ဝင်းကျင်လောက်တာဟိုရှိပါပြီရှိတော့ကျတော့ရွာပြန်ယူလို့မရတာကြီးတော့ကျွန်တော်တို့လည်းဒီချိန်ကတော့ဒါပြည်သူမှပြည်သူလို့ဆိုအကူအညီလေးတွေနဲ့တော့ကျွန်တော်တို့ဒါအတတ်နိုင်လို့နေတာကျွန်တော်တို့ကူညီပေးနေပါတယ်လိုအပ်ချက်တွေလည်းအများကြီးရှိပါတယ်ဗျ
အရင်ကစစ်ကောင်စီဆက်လေတွေဟာမြေကျောင်းအတိုင်းသာစံတက်လာတာဖြစ်တဲ့အတွက်ရဲအနှဲငယ်ပဲစစ်ဘေးတိမ်းရှောင်ရပေမဲ့အခုအချိန်မှာတော့စစ်ကောင်စီကရေလမ်းကြောင်းအပြင်ကုန်းကြောင်းကနေပါနေမြေရှင်းလင်းပစ်ခတ်တာတွေလုပ်နေတဲ့အတွက်စစ်ဘေးတိမ်းရှောင်ရတဲ့ရဲတွေကြာမြင့်လာတာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နေတိုင်းနီးပါတိုက်ပွဲတွေဖြစ်ပွားနေသလိုစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်နေတာတွေကြောင့်လည်းနှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့သိရပါတယ်စစ်ကောင်စီဘက်ကတော့ကဏီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ထုတ်ဖော်ပြောကြတာမရှိသေးပါဘူးခင်ဗျာ